တောင်တုတ်ပင်လေတွင်ရေပိုင်းနဲ့အငင်းပွားနေတဲ့နေရာမှာလွတ်လပ်တဲ့ရေချောင်းသွားလာရေးစနစ်လှုပ်ရှားမှုကိုအကောင့်ထည့်ဖော်တဲ့အနေနဲ့အမေရိကန်ကာကွယ်ရေးဌာနကအင်္ဂါနေ့မှာရေတပ်စစ်သင်္ဘောဒဇင်ဆယ်လွတ်လိုက်ပါတယ်။အမေရိကန်စစ်သင်္ဘော USS William P. Lawrence ဟာတရုတ်နိုင်ငံကတင်ထားတဲ့ Fiery Cross စန္ဒာကြောက်တန်းနေရဲ့ရေချောင်းမှိုင်12မိုင်အတွင်းကိုဝင်ရောက်ခဲ့ပါတယ်။တောင်တုတ်ပင်လေအတွင်ရေချောင်းပိုင်နဲ့တည်းအပေါ်ပိုင်ဆိုင်ချောင်းအလွန်အကျွံရယူပြောဆိုနေမှုတွေကိုစိန်ခေါ်လိုက်တာဆိုပြီးတော့လေအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူဘီလ်အဘန်ကပြောပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူလူခန်းကတော့အမေရိကန်စစ်သင်္ဘောဟာတရုတ်နိုင်ငံပိုင်နဲ့ထဲကိုတရားမဝင်ရောက်ခဲ့တာဆိုပြီးပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်တရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့အချုပ်အခြာနဲ့နမိတ်ကိုကာကွယ်ဖို့လိုအပ်တယ်လို့ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်အငင်းပွားနေတဲ့ကျွန်းပေါ်မှာတရုတ်နိုင်ငံဘက်ကပေ1000ရှိတဲ့လေယာဉ်ပြေးလမ်းနဲ့တခြားစစ်ဘက်ဆိုင်ရာအဆောက်အဦတွေဆောက်လုပ်နေတာပါ